မြန်မာနိုင်ငံမှာဆရာနာသိမှုကိုစန့်ကျင်ကန့်ကွက်သူတွေကိုလူမျိုးရေးတပ်ဖွဲ့တွေကအကြမ်းဖက်ပစ်ခတ်ခဲ့တဲ့အတွက်ရာနဲ့ချီတဲ့အရပ်သားပြည်သူတွေတည်ဆုံးရတဲ့ဖြစ်ရတဲ့ကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးအလားအလာပေါ်ဆွေးရပူပါမိကြောင်း ADB အခြားဖွံ့ဖြိုးရေးဘဏ်အကြီးအကဲမတ်ဆတ်စုကူအစကဝါကရိုက်တာသတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာပြောပါတယ်မြန်မာနိုင်ငံမှာရေရှည်တည်တံ့တဲ့လူမှုစီးပွားဖွံ့ဖြိုးမှုကိုကြီးမားတဲ့ရိုက်ခတ်မှုတွေဖြစ်စေနိုင်တဲ့အလားအလာတွေဖြစ်နေတာကြောင့်ကျွန်တော်အနေနဲ့မြန်မာနိုင်ငံတဲကအခြေအနေတွေပေါ်အထူးပဲစိုးရိမ်ပူပန်မိပါတယ်လို့ ADV အကြီးအကဲကပြောပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအစီအစဉ်အတွက်2013ခုနှစ်နဲ့2019ခုနှစ်တွေအကြားအာရှဖွံ့ဖြိုးရေးဘဏ်ကအမေရိကန်ဒေါ်လာ 1.4 ဘီလီယံခြေထားပြီးဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလမှာအာဏာသိမ်းတဲ့အကြောင်းမြန်မာနိုင်ငံအတွက်ချထားပေးဖို့ရှိတဲ့ရန်ပုံငွေတွေကိုဖေဖော်ဝါရီလကစလို့ ADB ကယာယီဆိုင်ငံ့ထားပါတယ်နိုင်ငံတကာလူရှင်တွေဖွဲ့စည်းတွေနဲ့ဆွေးနွေးပြောဆိုမှုတွေလှုပ်ဆောင်နေတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံအတွင်းကအခြေအနေတွေတိုးတက်ပြောင်းလဲလာမှုအပေါ်မူတည်ပြီးသူတို့အနေနဲ့တုံ့ပြန်သွားမယ်လို့လည်း ADB အကြီးအကဲမတ်ဆတ်စုကအစကဝါကပြောပါတယ်ခင်ဗျာ